VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ရခိုင်နဲ့ချင်းပြည်နယ်တွေကကြေးရွာတွေမှာဒီရပိုင်းတွင်ဇက်တိုက်ဆိုသလိုမိရှို့ဖျက်ဆီးခံနေရတဲ့အခြေအနေပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေရဲ့တုံ့ပြန်သံတွေကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။မေလ26ရက်နေ့ကပဲနယူးယောက်ခြေဆိုင်လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကရခိုင်ပြည်နယ်မြောက်ဦးမြို့နယ်လက်ကာကြေးရွာမိရှို့ဖျက်ဆီးခံရပြီးအိမ်ခြေပေါင်း200လောက်ပြက်စီးသွားတဲ့အခြေအနေကိုဂျိုဒူးကနေရိုက်ယူထားတဲ့ဓာတ်ပုံတွေထုတ်ပြန်ပြီးဘယ်သူလုပ်တယ်လဲဆိုတာမြန်မာဆိုးရအနေနဲ့ဗလိုက်မှုမရှိဘဲစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမေလ26ရက်နေ့မှာပဲချင်းပြည်နယ်ပလဝမြို့နယ်အောက်မီးလဝကျေးရွာလဲမီးရှို့ခံရတဲ့အတွက်အိမ်ခြေပေါင်း40လောက်ပြက်စီးဆုံးရှုံးသွားတယ်လို့ဒေသခံရွာသားတွေက VOA ကိုပြောပါတယ်။အခုလိုမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေမှာရွာရီဇက်တိုက်မိရှို့ခံနေရတဲ့အခြေအနေနဲ့ပတ်သက်လို့ဘသူလက်ချက်ဖြစ်တယ်လဲဆိုတာအတိအကျမသိရသေးပေမဲ့စစ်စင်ရေးတွေမှာမြန်မာစစ်တပ်ပုံမှန်ကျင့်သုံးတဲ့နီးဗျူဟာတစ်ခုဖြစ်တာကတော့ထင်ရှားကြောင်း HRW အာရှပစိဖိတ်ဆိုင်ရာတာဝန်ခံ John Sifton က VOA ကိုပြောပါတယ
် The burnings of villages in Rakhine State and the other ongoing military
ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံရဲ့အခြားဒေသတွေမှာစစ်တပ်ရဲ့တိုက်ခိုက်မိရှို့ဖျက်ဆီးမှုတွေဟာတသမတ်တည်းဖြစ်နေတာကိုကြည့်ရင်မြန်မာစစ်တပ်ကိုထိန်းချုပ်လို့မရဘူးဆိုတာကိုပြနေပါတယ်။ဒီလိုစစ်တပ်ရဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုလုံးဝမရှိသလိုအရက်ဖက်ကလည်းထိန်းချုပ်နိုင်မှုမရှိပါဘူး။ဒီလိုမိရှို့မှုတွေဟာစစ်စင်ရေးတွေမှာညှဉ်းပန်းနှိပ်စက်အနိုင်ကျင့်မှုတွေကိုကျူးလွန်လေးရှိတဲ့မြန်မာစစ်တပ်ရဲ့မှတ်တမ်းလေးဖြစ်ပါတယ်လို့ John Sifton ကပြောသွားတာပါ။တဖက်မှာလည်းတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကစစ်ရာဇဝတ်မှုကျူးလွန်တာမျိုးရှိတယ်ဆိုတာကိုတော့သူကပြောပါတယ်။အလားတူ Amnesty International နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးအနေနဲ့လည်းရခိုင်နဲ့ချင်းပြည်နယ်တွေမှာရွာတွေမိရှို့ဖျက်ဆီးခံနေရတဲ့အခြေအနေကိုစောင့်ကြည့်နေကြောင်းအဖွဲ့ရဲ့အာရှဆိုင်ရာတာဝန်ခံ Francisco Benz Consmi က VOA ကိုအခုလိုပြောပါတယ
်။ With respect to the recent reports we haven't commented on those haven't been able to independently verify them.
မကြသေးခင်ကထွက်လာတဲ့အစီရင်ခံစာရီနဲ့ပတ်သက်လို့ဘသူတွေကျူးလွန်တယ်လဲဆိုတာအမိခိုကင်းကင်းနဲ့စုံစမ်းအတည်ပြုနိုင်ခြင်းမရှိသေးတာကြောင့်မှတ်ချက်တော်မပေးနိုင်သေးပါဘူး။ဒါပေမဲ့ထင်ရှားတာကတော့မြန်မာစစ်တပ်ဟာရခိုင်ပြည်နယ်အတွင်းစီးပွားရေးအရဝင်ရောက်တိုက်ခိုက်မှုတွေကိုနီးပြူဟာတပုံစံနဲ့လုပ်ခဲ့တယ်ဆိုတာဂျိုဒူးတပ်ပေါ်အထောက်အထားတွေအရာပဲဖြစ်ဖြစ်တွစ်ဆုံမေးမြန်းမှုတွေကပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ဟိုးရင်ကလေးကအစီရင်ခံစာထုတ်ပြန်ထားပါတယ်။ဒါကြောင့်ပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့မြန်မာစစ်တပ်အနေနဲ့ဒီလိုပြစ်မှုကျူးလွန်မှုတွေကိုဆက်ပြီးလုပ်နေမယ်ဆိုတာကတော့အံ့ဩစရာမရှိပါဘူး။တာဝန်ခံမှုအတွက်နိုင်ငံတကာအသိုင်းအဝိုင်းကမြန်မာစစ်တပ်ကိုဟန်တားနိုင်မှုမရှိမချင်းဒီလိုပြစ်မှုတွေဆက်ပြီးဖြစ်နေမှာပါလို့ Francisco Benz Consmi က VOA ကိုပြောသွားတာပါ။မေလ16ရက်နေ့ကမိရှို့ခံရတဲ့မြောက်ဦးမြို့နယ်လက်ကာကျေးရွာကိစ္စဟာပြည်သူလူထုကြားမှာတက်မတော်ကိုအထင်လွဲမှောက်အောင်လုပ်တာဖြစ်ပြီးအေအေလက်နက်ကိုင်အဖွဲ့ကတမင်မီးရှို့ခဲ့တာဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီက VOA ကိုတုံ့ပြန်ပြောဆိုထားပါတယ်။ဒါကြောင့်ဘသူတွေကျူးလွန်တယ်လဲဆိုတာစုံစမ်းအရေးယူနိုင်ဖို့မြန်မာအစိုးရရောစစ်တပ်ကပါနိုင်ငံတကာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကိုခွင့်ပြုဖို့လိုအပ်နေကြောင်း HRW အာရှပစိဖိတ်ဆိုင်ရာတာဝန်ခံ John Sifton ကပြောပါတယ
်။ We have no faith that the Burmese government has the capacity or the willingness to investigate abuses what we've been saying for years
မြန်မာဆိုရအနေနဲ့အခုလိုဥပဒေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်စွမ်းဒါမှမဟုတ်စုံစမ်းစစ်ဆေးဖို့လူလူလာလာရှိမယ်ဆိုတာမျိုးကျွန်တော်တို့ယုံကြည်မထားပါဘူးလွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးက HRW အနေနဲ့ပြောလာတာကမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးဖိနှိပ်မှုတွေစစ်ရာဇဝတ်ကျူးလွန်မှုတွေကိုနိုင်ငံတကာစနစ်နဲ့အညီစုံစမ်းစစ်ဆေးဖို့မြန်မာဆိုရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်ဒီအတွက်လည်းမြန်မာနိုင်ငံဆိုင်ရာရန်ဒီယာတွေကိုလူခွင့်ရေးကောင်စီကတီထောင်ခဲ့ပြီးဖြစ်ပါတယ်။ကုလသမဂ္ဂမှာဒီလိုစုံစမ်းစစ်ဆေးမှုတွေအတွက်ကြွမ်းကျင်သူတွေရှိတယ်လို့လုတ်ပိုင်ခွင့်လည်းရှိပါတယ်။မြန်မာစစ်တပ်အနေနဲ့ကုလသမဂ္ဂရဲ့လုတ်ပိုင်ခွင့်ကိုအတိမတ်ပြုပြီးစုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုသင့်ပါတယ်လို့ John Sifton က VOA ကိုပြောသွားတာပါရှင်။